ိုရိုနာဗိုင်းရပ်စ်ကူးစက်မခံရရေးကာကွယ်ဖို့အတွက်ဆေးဘက်ဆိုင်ရာသုံးနှာခေါင်းစည်းတွေကိုအများပြည်သူချဝယ်ယူသုံးစွဲမှုဟာဆိုရင်ကျန်းမာရေးဝန်ထမ်းတွေအတွက်မလောက်ငှမှုဖြစ်စေပြီးအန္တရာယ်ဖြစ်နိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကုသရေးပိုင်းမှာလုပ်နေတဲ့ကျန်းမာရေးလုပ်သားတွေအတွက်ဆေးဘက်ဆိုင်ရာသုံးနှာခေါင်းစည်းတွေအသုံးပြုနိုင်ရေးဦးစားပေးကြရမှာဖြစ်တယ်လို့ WHO ရဲ့ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်းမာရေးလုံသားတွေအတွက်လိုအပ်တဲ့ရောဂါကာကွယ်ရေးဝတ်စုံတွေဗိုင်းရပ်စ်စမ်းသပ်ရေးအထောက်အပံ့အတွက်ရည်ရွယ်တဲ့ WHO ရဲ့စီးလုံးညီညွတ်မှုနဲ့တုံ့ပြန်ရေးရန်ပုံငွေအတွက်ပါဝင်လှုပ်ရှားဆောင်ရွက်နေတဲ့ဂီတပညာရှင်လေဒီဂါဂါကလည်းဒီရန်ပုံငွေအကြောင်းကိုသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် It has been an honor to help with this huge broadcast event which will take place
WHO ရဲ့စီးလုံးညီညွတ်မှုနဲ့တုံ့ပြန်ကိုင်တွယ်ရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာ35သန်းထိရနေပြီလို့ဂီတပညာရှင်လေဒီဂါဂါပြောသွားတာပါWHO ရဲ့ဒီရန်ပုံငွေအတွက်အလူငွေတွေထက်ဝင်လာစေဖို့ကဘာတလွားကထင်ရှားကြော်ကြားသူတွေကအွန်လိုင်းဖြိုပြပွဲတွေကျင်းပနေကြတာဖြစ်ပါလိမ့်ရှင်